ထိုင်းနိုင်ငံနိုင်ငံသားတရင်းနောက်များအသင်းကကြီးမှုတဲ့ညစာစာပွဲအပြီးထိုင်းဝန်ကြီးချုပ်စူရရွတ်ချူလာနော့ကတရင်းနောက်တွေရဲ့အမည်ကိုဖြေကြားခဲ့တယ်မြန်မာနိုင်ငံအကြောင်းလည်းပါဝင်ပါတယ်မြန်မာနိုင်ငံပေါ်ထားတဲ့ထိုင်းနိုင်ငံရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်စူရရွတ်ချူလာနော့ကထိုင်းနဲ့မြန်မာနိုင်ငံဆက်ဆံရေးမှာရေဘူးရအဖြစ်မူလအစိုးရလက်ထက် on the principle of transparency and a just cause for any commitment.
ဒါပေမဲ့အရင်တိုင်းဆိုရနဲ့နားပါဆစ်ဆိုရအကြသဘောတူထားတဲ့အရေးကိစ္စတွေကိုထင်သာမြင်သာရှိပြီးတရားမျှတမှုပေါ်အခြေခံတဲ့စည်းမျဉ်းတွေနဲ့အဓိကထားဆောင်ရွက်သွားမှာဖြစ်ပါတယ်ပုံမူကျပြန့်တဲ့အနေအထားအရဆိုရင်တော့အာဆီယံအဖွဲ့ရဲ့အဝန်အဝိုင်းတွေကနေပူးပေါင်းဆောင်ရွက်မှုတွေလည်းရှိပါသေးတယ်လို့ပြောကြားသွားပါတယ်မြန်မာနိုင်ငံအကြောင်းဖြေကြားရမှာဝန်ကြီးချုပ်ဆွေရွတ်ချူလန်တော့ဟာမြန်မာနိုင်ငံကိုမြန်မာလို့တုံ့နှုံတာမတွေ့ရပဲဘာမားလို့တုံ့နှုံသွားခဲ့ပါတယ်နားဖောင်ဝန်ကြီးချုပ်ပူချုပ်ကြီးစိုးဝင်းနဲ့တရုတ်နိုင်ငံမှာမကြာခင်ရက်ပိုင်းတွင်တွေ့ဆုံခဲ့စဉ်ပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးပြန်လည်ရှင်းပြရမှာတော
့ We Thai and Burmese government almost in the same shoes so we have to be very careful on how to solve this problem for Thailand we have a timeline to draft our new constitution and move on the path to democracy but for the Burmese we don't see any indications on the timeline yet so we have to be very careful
လောလောဆယ်မှာမြန်မာနဲ့ထိုင်းအစိုးရနှစ်ရက်စလုံးတွေ့ကြုံနေရတဲ့အခြေအနေဟာအတူတူပါပဲအဲ့ဒီတော့ပြည်တွင်းရေးအခြေအနေကိုဖြေရှင်းရမှာအတော်သတိထားဖို့လိုပါတယ်လို့ပြောကြားခဲ့တဲ့အကြောင်းထိုင်းနိုင်ငံမှာကဥပဒေအသစ်မူကြမ်းရေးဆွဲဖို့အချိန်စရာသတ်မှတ်ထားပြီးဒီမိုကရေစီပြန်လည်ဆွမှုရေးကိုဆက်လက်ဆောင်ရွက်ကြမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးမှာအချိန်ကြာနဲ့ပတ်သက်ပြီးဘာအရေးအယောင်မှမတွေ့ရဘဲဖြစ်နေသေးတယ်လို့ထိုင်းဝန်ကြီးချုပ်မစ္စတာစရွတ်ကမြန်မာနားဖောင်ဝန်ကြီးချုပ်ပူချုပ်ကြီးစိုးဝင်းကိုပြောပြခဲ့တဲ့အကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒီနေရာမှာနှစ်နိုင်ငံစလုံးကစစ်အစိုးရအုပ်ချုပ်နေတဲ့အခြေအနေကိုဝန်ကြီးချုပ်စရွတ်ချူလန်နော့ကရည်ညွှန်းပြောဆိုသွားတဲ့အပေါ်အဲပရိသတ်သတင်းနောက်တွေကခက်တရက်ရီမောခဲ့ကြတယ်လို့ဝန်ကြီးချုပ်စီရွတ်ချူလန်နော့ကလည်းမြန်မာဝန်ကြီးချုပ်အနေနဲ့ရောသူ့အနေနဲ့ပါသတိထားရမှာဖြစ်တယ်ဆိုတာကိုအရှုံးဖောက်ပြီးသူ့ဖြေကြားချက်ကိုညှိကုံးချုပ်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးဟောင်းစီရွတ်ချူလန်နော့ဝန်ကြီးချုပ်ဖြစ်လာပြီးပထမဦးဆုံးသွားခဲ့တဲ့အာဆီယံနိုင်ငံခီးစဉ်နေတဲ့မြန်မာနိုင်ငံမပါဝင်ခဲ့ပါဘူး။မြန်မာနိုင်ငံကိုသွားဖို့အစီအစဉ်ရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့နိုင်ငံရေးဝန်ကြီးမစ္စတာနီတီယာကဖြေကြားခဲ့ပါတယ
်။ Right now we are trying to find a suitable date that would be convenient to both sides and once that date has been found then I believe the prime minister will go that soon after he took on the office of the prime minister he has traveled to all of our neighbors
လောကြီးမှာနှစ်နိုင်ငံစလုံးအတွက်အဆင်ပြေတဲ့တင့်တော်ရဲ့ရက်ကိုရွေးချယ်နေပါတယ်ရက်ရွေးပြီးရနဲ့မြန်မာနိုင်ငံကိုဝန်ကြီးချုပ်စရွေချူလန်နော့ကတွားရမှာဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်ယူပြီးတိတ်မကြခင်မှာပဲအာဆီယံနိုင်ငံတွေအပါအဝင်အိန္ဒိယနိုင်ငံတွေကိုမစ္စတာစရွေကတွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်လည်းဖြစ်အိန္ဒိယနိုင်ငံလည်းဖြစ်တဲ့အတွက်မြန်မာနိုင်ငံကိုတွားဖို့အရေးကိစ္စအကြောင်းပြချက်တွေအများကြီးရှိပါတယ်လို့ထိုင်းနိုင်ငံဝန်ကြီးမစ္စတာနီတီယာကပြောကြားသွားပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံအတွင်းဒီမိုကရေစီဖော်ဆောင်ရေးနဲ့ပတ်သက်ပြီးပြောကြရမှာတော
့ their path to democracy is their own we seek to convey to them that we have our own timeline and that we would like to have a full restoration of democracy
နားပါအစိုးရအနေနဲ့ဒီမိုကရေစီဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေဟာသူတို့အရေးကိစ္စပါနားပါအစိုးရကိုစူးစမ်းပြီးပြောပြနေတာကထိုင်းနိုင်ငံမှာဒီမိုကရေစီအစိုးရကိုအာဏာပြန်လွှဲဖို့ကိုယ်ပိုင်အချင်းစရာတတ်မှတ်ထားပြီးဒီမိုကရေစီတင်းပြည့်ကျက်ပြည့်ပြန်လည်ဆိုးမှုဖို့ပါလီမန်ဒီမိုကရေစီစနစ်နဲ့ပြန်လည်အုပ်ချုပ်ဖို့ဆောင်ရွက်မှာဖြစ်တဲ့အကြောင်းဒါရီဟာထိုင်းနိုင်ငံအတွက်သူတို့ဆန္ဒတွေပဲဖြစ်ကြောင်း မြန်မာနိုင်ငံအခြေအနေမှာတော့ဝန်ကြီးချုပ်စရွေရွပြောကြားခဲ့တယ်လို့ပဲနားအဖကအချင်းစရာနဲ့တတ်မှတ်ဆောင်ရွက်နေတာကိုသတိမထားမိတဲ့အကြောင်းဒါပေမဲ့နားအဖအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးမှာသူတို့ကိုယ်ပိုင်လမ်းစဉ်နီးနာတွေနဲ့ဆောင်ရွက်နေတာကိုတွေ့ရကြောင်းမစ္စတာနေတီးယားကပြောကြားသွားခဲ့ပါတယ်ရှင်